ဟုတ်ပါတယ်ဥချိုရေးပိုင်းလုပ်ငန်းအပါအဝင်အစိုးရရဲ့လုပ်ငန်းတွေမှာတိုင်းပြည်လူကြီး60ရာခိုင်နှုန်းရှိတဲ့အမျိုးသမီးတွေကြေကြေပြင်းပြင်းမပါဝင်နိုင်မဲ့ဖြစ်နေတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကအသိပေးလိုက်တာဖြစ်ပါတယ်ဒီအတွက်လည်းမူဝါဒတွေတတိကျချမှတ်ဆောင်ရွက်ဖို့လိုနေပြီလို့ရသေးတော်မဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆော့ဝေကပြောပါတယ်လွှတ်တော်နေရာပေါင်းကိုယ်စားလှယ်6ရာကျော်မှာအမျိုးသမီးကိုယ်စားလှယ်အရေးတွက်ဟာဒေါအောင်ဆန်းစုကြည်ပါဝင်29ဦးသာရှိတယ်လို့ဒေါက်ခင်ဆော့ဝေကပြောပါတယ်ဥပဒေပြုရေးပိုင်းကလွတ်တော်မှာအမျိုးသမီးအရေးအနည်းနေတာတမကအုပ်ချုပ်ရေးပိုင်းကအစိုးရအဖွဲ့ထိပ်ပန်းရာဓုတွေမှာလည်းအမျိုးသမီးအရေးအတွက်အတော်နည်းနေတယ်လို့ဒေါက်ခင်စောဝေကပြောပါတယ်
။ဒီအမျိုးသမီးနေတုံးဆေးရခိုင်နှုံးများအဓိကတော့အန်ဒီကတော့ဟောပြောချင်တာကတော့အုပ်ချုပ်ရေးပိုင်းမှာဝန်ကြီးတဲ့အနေနဲ့အမျိုးသမီးနေတအားနေနေတာကိုဒီလွတ်တော်ပေါ်လာမှပဲအခု2ဦး3ဦးလောက်ကိုသူတို့ဖန့်ပေးတာပဲရှိရတယ်။အဲ့ဒီအတွက်ကြောင့်အန်ဒီကအဲ့ဒီအဖို့ကိုအကြီးအကျယ်လာဆုံးရပိုင်းမှာကြတော့အစိုးရဘက်ကကိုဟိုအစိုးရတဘောတူတဲ့လူကိုခံအဲလို့ရတဲ့သဘောရှိရလေ။ဒါပေမဲ့သူတို့ခံတဲ့ဟာတွေကတအားနေနေပြီပေါ့နော်
။ပြည်ရင်းကအချို့နေရာတွေမှာဆိုရင်လေအမျိုးသမီးတွေနေရာရရှိမှုဟာတစ်ဖက်ဆောင်းနှင်းဖြစ်အောင်အခွင့်အရေးမပေးတာမျိုးတွေကိုတွေ့ရတယ်လို့ဒေါက်ခင်စောဝေကအမျိုးသမီးကျောင်းဝင်ငယ်အမှတ်တွေမြင့်ထားတာနဲ့ဥပမာပေးပြောကြားသွားခဲ့ပါဗျာ။မြန်မာနိုင်ငံရဲ့လူမျိုးစုလက်ထုံးစံအရအမျိုးသားဦးစားပေးစနစ်ကိုသာကျင့်သုံးလာတဲ့အတွက်အမျိုးသမီးတွေနေရာရမှုဟာအတော်နောက်ရောက်နေတယ်လို့လည်းမြေပုံမဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်။ဒီ
ကမြန်မာတိရစ္ဆာန်သားဥပဒေအရရောဒီအဲနောက်ပြီးတော့လူမျိုးစနစ်အရရောအမျိုးသမီးတွေကတော့ဟိုအမျိုးသားတွေကနေရာဖယ်မပြေတူဖြစ်နေတာပေါ့အမှန်တော့ဟိုဥပဒေအရရောမဟုတ်ပါဘူးတဘာဝတိရစ္ဆာန်အရကိုမြန်မာပြည်အရကိုဟိုအမျိုးသားတွေကဥဆောင်မှုအခမ်းအနားကိုချကြအစင်လာဖြစ်နေတာလေအဲဒါကြောင့်အစကတည်းကဟိုဒီဟိုနေ့ဖြစ်တဲ့ရရှိတဲ့အမျိုးသမီးတွေကရှေ့ကိုရောက်လာဖို့အခွင့်အရေးတွေနည်းနေကြတာပေါ့
မိန်းကလေးတွေကမိဖို့ကြောင့်လည်းမှာပဲအခြေကုံတာထက်အနာဂတ်မှာခေါင်းဆောင်နေရရဖို့ငွေငယ်ကလေးကအလေးချင်းကောင်းတွေပြို့ထောင်သွားဖို့အရေးကြီးတဲ့အချိန်ရောက်နေပြီလို့လည်းကချင်ညီငယ်ကြီးကိုရက်ကမက်ခွန်ကြာကထောက်ပြပြောဆိုပါတယ်အမျိုးသမီးတွေရဲ့ခန်းကဏ္ဍဟာတိုင်းပြည်အတွက်လည်းအရေးပါပြီးတော့ကြားမခွဲခြားတာတွေမရှိသင့်တော့ဘူးလို့သူမကဆက်လက်ပြောပါတယ်
မြန်မာနိုင်ငံမှာဆိုလို့ရှိရင်တော့ကျမကချင်လူမျိုးပါကချင်ကပဲအစဗမာကပဲအစအကုန်လုံးကြီးလိုက်လို့ရှိရင်အမျိုးသမီးများကိုဒီဆိုးဆိုးဆိုးဆုံးမာတာဟာဆိုလို့ရှိရင်အများနဲ့မိဖို့ကြောင့်ပို့တယ်လို့ဖြစ်နေတယ်ရိုးရာရတော့၎င်းရင်ကျေးမှုရအရတော့၎င်းဘာပဲလုပ်လို့ဟိုမျိုးသားများနဲ့ရင်ပေါင်းတန်းလို့မရအောင်ကိုပဲကြောထားတယ်လို့ဖြစ်နေတယ်ကွာကျမတို့ရဲ့ရိုးရာရေးစကိတွေကလည်းပဲ
ရပ်ဖက်လူဖွဲ့စည်းတွေမှာအမျိုးသမီးတွေအင်တိုက်အားတိုက်ဆောင်ရွက်တာကိုကြိုဆိုပြီးတော့လူဝိရဲ့ထက်ဝက်ကျော်ရှိတဲ့အမျိုးသမီးအခန်းကဏ္ဍကိုမျက်ကွယ်ပြုထားလို့မရဘူးလို့မြန်မာနိုင်ငံအမျိုးသမီးစီးပွားရေးလုပ်ငန်းရှင်များအသင်းကဒေါ်ဝါထွန်းကပြောပါရယ်လက်ရှိပြည်ရင်းညီညာရေးကိုဖော်ဆောင်နေတဲ့နေရာမှာလဲအမျိုးသားတွေကသာဥဆောင်နေတာကိုတွေ့ရပြီးတော့အမျိုးသမီးတယောက်မှမပါတာကိုတွေ့ရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများတက်မကကမဖြစ်ဖြစ်အောင်ကပြောပါရယ်နိုင်ငံတကာမှာအမျိုးသမီးအခွင့်အရေးကိုမြင့်တင်ဆောင်ရွက်ဖို့လုပ်နေတဲ့အချိန်မှာပဲပြည်ရင်းကအမျိုးသမီးတွေကိုလမ်းဖွင့်ပေးဖို့လိုအပ်တယ်လို့လည်းသူမကရှုမြင်သုံးသပ်ပါတယ်
။မြန်မာကအမျိုးသမီးရညီငယ်တွေပိုပြီးလိုလာတယ်၊လူတိုက်တွေပိုပြီးလိုလာတယ်၊အမျိုးသမီးရညီငယ်သမားတွေဖြစ်တယ်၊မိခင်စိတ်သက်ရှိတဲ့အတွက်ကိုဟိုအမျိုးသမီးတွေဥဆောင်တဲ့နိုင်ငံမျိုးကပိုပြီးတော့ငင်းချမ်းနိုင်တယ်၊ပိုပြီးတော့ငင်းချမ်းတယ်၊နောက်ပြီးတော့ပိုပြီးတော့လည်းဟိုလွှဲထွေးပဲလွှဲထွေးပြီးတော့ပေါ့နော်၊ရံမလွယ်တိုင်းပြည်မျိုးတကယ်ဟိုဟိုအဲထူးခြားတိုးတက်ပြီးတော့ဟိုရံမလွယ်ရဲ့ငင်းချမ်းတဲ့တိုင်းပြည်မျိုးဖြစ်လာပါ။ကျွန်တော်လိုလားတဲ့တိုင်းပြည်မျိုးက
ဟုတ်ကဲ့သူတို့ဥရွှေမန်းကလည်းရှေ့လာမဲ့ရွေးကောက်ပွဲတွေမှာအမျိုးသမီးတွေနိုင်ငံရေးတက်ကြွပါဝင်လှူရှားလာမယ်ဆိုရင်လွှတ်တော်ထဲမှာအမျိုးသမီးတို့အင်အားဟာပုံများလာမှာဖြစ်တယ်လို့သူကပြောပါတယ်မြန်မာနိုင်ငံဟာအမျိုးသမီးတွေကိုနှီးမျိုးစုံခွဲခြားဆောင်ရွက်မှုပပျောက်ရေးနဲ့အမျိုးသမီးအမျိုးသားဒန်းတူမြင့်တင်ရေးတို့ကိုသဘောထားတဲ့နိုင်ငံတစ်ခုဖြစ်ပြီးတော့1999ဇူလိုင်လ22ရက်မှာလည်းမြန်မာအစိုးရကအမျိုးသမီးတို့အခွင့်အရေးနဲ့ပတ်သက်တဲ့စီဒေါ်ကွန်ဗင်းရှင်းမှာလက်မှတ်ရေးထိုးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ